စင်ကာပူနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြီးဆေးရုံတက်လိုက်ရတဲ့မြန်မာအမျိုးသမီးငယ်တဦးဟာယောဂလက္ခဏာပျောက်ကင်းသက်သာပြီးဆေးရုံကပြန်ဆင်းလာခြင်းမှာနေစရာအခက်အခဲနဲ့ရင်ဆိုင်နေရတဲ့အကြောင်းကိုပြောပြခြင်းပါတယ်။စင်ကာပူမှာဆောက်လုပ်ရေးအင်ဂျင်နီယာအဖြစ်လုပ်ကိုင်နေတဲ့အသက်28နှစ်အရွယ်မတ်ဝေငိမ့်ဤကသူကိုဗစ် -19 ရောဂါပိုးကင်းရှင်းသွားပြီးဆေးရုံကပြန်ဆင်းလာခြင်းမှာသူငှားနေတဲ့အင်ရှင်ကသူ့ကိုလက်မခံတာကြောင့်သူ့အတွက်နေစရာအိပ်စရာနေရာမရှိတော့ပဲဖြစ်သွားရကြောင်းအခုလိုရှင်းပြပါတယ
်။ April 3ရက်နေ့ကနေပြီးတော့ဖျားတယ်။နောက်ဆုံးကျတော့ဘလို့မှအညံ့ရတာမရတော့ငါဆေးကန်းကိုပေါက်ပြရတယ်။ကိုရက်နေ့မနေ့ပိုင်းဆေးကန်းသွားတယ်။ညနေပိုင်းတော့တခါရဲအဲ့ရောဂါကုသရောဂါအဲ့ဆေးရုံမှာတခါရဲသွားစစ်လိုက်တယ်။ဒီလိုဆိုကအဲကိုဗစ် -19 နဲ့ပတ်သက်ပြီးတော့ positive ဖြစ်တယ်ဆိုပြီးတော့ဆရာဝန်ကပြောရပါတော့နော် confirm ဖြစ်တယ်။အဲဒီနောက်ပိုင်းဆေးရုံမှာညီမ9ရက်ကြာတယ်။ပြီးတော့ isolation facility ဆိုရဲအဲနေရာမှာသူ mild infection ရောဖြစ်တဲ့လူကိုခွဲထားတဲ့နေရာပေါ့။အဲအဲနေရာမှာညီမကို10ရက်ထားတယ်။အဲ10ရက်ပြီးတော့အဲ9ရက်နေ့မြောက်မှာအဲညီမက first negative ဖြစ်တယ်။အဲအဲပဲညီမသူ့ကိုလှမ်းပြောတယ်။ညီမရဲ့ညီမကတော့ပြန်သွားတဲ့ချိန်အဲ negative ဖြစ်ပြီးတကယ်လို့မနေ့ပြန်သူပြချင် negative ချင်ငါအိမ်ပြန်ပြီးတော့ဆင်းလာလို့ရပြီမအေးဆိုတော့နောက်မနေ့ကျတော့လည်း negative ဖြစ်တော့အဲအိမ်မအောင်လှမ်းပြောလိုက်တယ်အဲနဲ့သူကပြန်မလာနဲ့ပေါ့နော်ငါ့ကိုအဲ့လိုမျိုးသူကပြောတယ်လက်မခံဘူးပေါ့နော်နေမနေ့အိမ်တက်တက်ရှာပေါ့အဲ့အချိန်မှာပေါ့နော်ကိုကိုကကို negative ဖြစ်လို့ပျော်ရမယ်အပျော်အောင်မရှိဘူးပေါ့နော
် COVID-19 ရောဂါကင်းရှင်းသွားပြီးချိန်မှာသူ့အနေနဲ့တီးခြားစောင့်ကြည့်ကာလအဖြစ် quarantine လုပ်ခဲ့ရတယ်လို့လဲမတ်ဝေငိမ့်ဤကပြောပါတယ်မဝေငင်းအီးရအခုလိုပြောဆိုချက်တွေနဲ့ပတ်သက်လို့သူမကိုလာကနဲ့အင်ကန်းငှားပေးတဲ့အင်ရှင်မြန်မာအမျိုးသမီးကို VOA ကဖုန်းခေါ်ခဲ့ပေမဲ့ဖုန်းကင်ဖြေချခြင်းမရှိပါဘူးအခုလိုနေစရာမရှိဖြစ်နေတာကိုကြားသိသွားတဲ့မြန်မာနိုင်ငံသားတချို့ကအင်ကန်းငှားလို့မရခင်သူတို့စီမှာခိတလာနေဖို့ဖိတ်ခေါ်ခဲ့ပြီးလောလောဆယ်နေစရာအင်ကန်းအတီတကြရဖို့ကြိုးပမ်းနေစေပဲလို့မဝေငင်းအီးကပြောပါတယ်အဲ့
ဒီစေးရုံကစင်းနေမနဲ့အဲ့ဒီစနေနေ့မနဲ့အချိန်ကိုမြန်မာမှာဖယ်သွားရမှာမသိအခုချိန်မှာစီရုံမှာကိုဟိုတယ်ဒီမှာလည်းမလေးရှား quarantine ဝင်တဲ့လူတွေအကုန်လုံးကဒီကနေ့အကုန်ပြည့်နေရောလုံးဝလည်းစီစဉ်ပေးလို့မရအောင်ပြည့်တခြားမှာလည်းညီမမသွားပြရမရှိဘူး။အနောက်ဆုံးကျတော့ငါဓမ္မတကာအင်ရှာတော့ကတည်ရတည်ရတဲ့အကူကိုလှမ်းပြီးတော့အကူဒီကိုတွေကလည်းပုံညီထားတာပေါ့နော်အဲ့အချိန်မှာညီမမအဲ့အဲ့နဲ့အဲ့ရနေပြီးတော့ဒီအိမ်ကိုပေါ့လာတယ်။၃ရက်ရှိပြီပေါ့။အဲလောလောဆယ်တော့အိမ်ကတော့လောလောဆယ်ရှာနေတော့
ကိုရိုနာဗိုင်းရပ်စ်ကိုလူတွေစိုးရိမ်ထိတ်လန့်မှုရှိတာနားလည်ပေမဲ့အခုလိုကာယောဂါကာလမှာစင်ကာပူကအင်ရှင်အင်ငါးတွေကြားလူသားချင်းစာနာတဲ့ရှုထောက်ကနေချင်းကပ်ဖြည့်ရှင်းတဲ့နယ်လို့မြန်မာအလို့သမားကြီးကူညီဆောင်ရွက်နေတဲ့ဟုံးအဖွဲ့အုပ်ချုပ်မှုဒါရိုက်တာအဖွဲ့ဝင်ဦးတင်မောင်ဝင်းကအကြံပြုပါတယ
်။အဲ့ပေါ်လေဒီအင်ရှင်တွေကြောက်တဲ့ဥစ္စာကိုနားလည်လို့ရပါတယ်။သဘာဝလည်းကြပါတယ်။ဒါပေမဲ့ဗျာသူဆေးဥတင်နေတဲ့အချိန်မှာအနေထားမှာဆိုလို့ရှိရင်သူကစာစာနာလေးနှိမ့်သိမ့်ပြီးတော့ပြောပြီးတော့မှပြည်ပြည်လေးလေးဖြစ်ရင်တော့ကောင်းတာပေါ့။အခုကကျတော့အဲ့မှာနေတော့သူမှရှိအဝယ်စားတွေရှိမယ်သုံးဆောင်တွေရှိမယ်အဲ့အဲ့အရာမှသူကလာယူလို့မရအောင်ဖြစ်သွားတယ်ဆိုတဲ့ဟာကြတော့သိပြီးတော့လူသားများမဆန်ဘူးလားလူလားလို့ပဲပြောရမလို့တော့ဖြစ်နေပြီပေါ့ဗျာ
စင်ကာပူနိုင်ငံမှာအခုချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူပေါင်း 14,400 ကျော်ရှိပြီးသေဆုံးသူ14ဦးရှိကရောဂါပျောက်ကင်းသွားသူ 1,100 နီးပါးရှိပါတယ်ရောဂါကူးစက်မှုအများစုဟာစင်ကာပူနိုင်ငံမှာလာရောက်အလုပ်လုပ်ကြနေကြတဲ့နိုင်ငံသားလူသားတွေပဲဖြစ်ပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါ